ကျွန်တော်အနေနဲ့ပေါ့လေမြန်မာလူထုမြန်မာလူငယ်တွေအနေနဲ့အထူးသဖြင့်မြန်မာလူငယ်တွေအနေနဲ့ပေါ့ဝေဖန်ပိုင်းချနိုင်တဲ့ဒီအတက်ပေါ့နော် critical thinking လို့ခေါ်တာပေါ့အဲ့ဒါကိုပို့ပြီးတော့လိုအပ်တယ်လို့ယုံကြည်ပါတယ်ဒီကျွန်တော်တို့မှာကျွန်တော်တို့နိုင်ငံရဲ့ပညာရေးအခြေအနေရပေါ့ကျွန်တော်တို့လူငယ်တွေကိုဒီ critical thinking ဒီကိုဝေဖန်ပိုင်းချနိုင်တဲ့အခြေချင်းကိုကျွန်တော်တို့ပညာရေးမှာကျောင်းသားတွေကိုသင်မပေးလိုက်နိုင်ပါဘူးအဲ့ဒီတော့ကျွန်တော်တို့လူမျိုးတွေဟာရုံွယ်တဲ့လူမျိုးတွေဖြစ်နေတယ်အဥပမာပေါ့နော်ဒီအနောက်နိုင်ငံမှာဒီနိုဘယ်ဆုရတဲ့ဒီဆေးသိပ္ပံပညာရှင်တွေနဲ့ဒေါ်လာတန်ပေါင်းများစွာကုန်ကြခန့်တာတော့မှကုလို့မရသေးတဲ့ EIDS ယောဂလိုဟာမျိုးကိုပမာပြီမှာလောက်တင်ရကကုပေးတယ်ဆိုလဲကျွန်တော်တို့ကယုံလိုက်ကြတာပဲပေါ့အဲရန်ကုန်မြို့ထက်မှာရှိတဲ့ခေါင်းလောင်းညိုနဂါးတွေပူဇော်နေလို့ဆေးလို့မရဘူးဆိုလဲကျွန်တော်တို့ကတော့ယုံလိုက်ကြတာပဲပေါ့နော်အဲ့ဒါပါဖြစ်လို့လေဆိုတော့ကျွန်တော်တို့ဒီမှာဒီဝေဖန်ပိုင်းကြနိုင်တဲ့ဒီ critical thinking ဆိုတဲ့ skill ကိုလုံလုံလောလောသင်မယူခဲ့ရလို့ပေါ့နော်ဒီ critical thinking skill ကဒီခုပေါ့နော်တိုးတက်လာတဲ့ဒီကမ္ဘာကြီးမှာသင်စရာယူစရာအားလဲစရာတွေကအများကြီးတော့ရှိပါတယ်ဆိုလူတိုင်းကအကုန်လုံးကိုတော့ကျွမ်းကျင်စာနဲ့သိနိုင်တဲ့အခြေအနေတော့မရှိဘူးပေါ့ဒါပေမဲ့ကျွန်တော်တို့မှာပါရှိဖို့လိုအပ်လဲဆိုရင်တော့ကိုကြားလာတာတွေကိုဖတ်ရတာတွေသူများဖြစ်လာရတကယ်ဟုတ်နိုင်မဟုတ်နိုင်ဆိုတာကိုဝေဖန်ပိုင်းကြနိုင်တဲ့အသည့်တစ်ခုပဲရှိဖို့လိုပါတယ်တော်တာကိုချစ်ချင်းမယုံမနဲ့အော်ဒါဖြစ်နိုင်လားမဖြစ်နိုင်လားဆိုတာကိုဆက်ပြီးတော့လေ့လာနိုင်တဲ့အရေးချင်းရှိဖို့လိုပါတယ်။အဲ့ဒီအရေးချင်းကဘာအတွက်လဲအရေးကြီးလဲဆိုတော့ကျွန်တော်တို့ကိုယ်ပိုင်လူတွေရဲ့ဘဝအတွက်တင်မကဘဲနဲ့နိုင်ငံအတွက်လဲအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။ဘာလို့လဲဆိုတော့ကျွန်တော်နိုင်ငံနေနဲ့အခုလိုပြည်နေတောင်းလဲနေကာလဒီဒီမိုကရေစီနိုင်ငံကိုတွားနေတဲ့ကာလမှာဒီရွေးကောက်ပွဲတွေမှာဒီလူထုတွေနဲ့ပါဝင်နိုင်မယ့်အခြေအနေရောက်လာပြီ။ဒီမူရွေးကောက်ပွဲတွေမှာသူကြောရဲ့ဆုံးဖြတ်ချက်ကနိုင်ငံတနိုင်ငံရဲ့ဒီအနာဂတ်ကိုဆုံးဖြတ်နိုင်တဲ့အခြေအနေဒီမှာရောက်လာပါတယ်ဒီတော့လူတစ်ယောက်စီရဲ့ဆုံးဖြတ်ချက်ကလည်းအရန်ကိုအရေးကြီးလာတယ်ပေါ့နော်ဆိုတော့ဒီကျွန်တော်တို့တွေကမှန်မှန်ကန်ကန်ဆုံးဖြတ်နိုင်မှုလိုအပ်လာပါတယ်အဲ့ဒီလိုအပ်တဲ့အဲ့ဒီလိုဆုံးဖြတ်နိုင်မှုကဘာတော့လဲဆိုဒီဝေဖန်ပိုင်းကြနိုင်တဲ့စိတ်ရှိဖို့အရန်ကိုအရေးကြီးပါတယ်အခုလောလောဆယ်အခြေအနေမှာပေါ့နော်ကြုံတွေ့နေရတဲ့လွယ်ကူတဲ့အခြေအနေမှာရှိပါသေးတယ်ကျွန်တော်တို့ကတကယ်ကို hard decision လို့ခေါ်တဲ့ဒီတေချာကိုခက်ခက်ခဲခဲလိုရတဲ့ဆုံးဖြတ်ချက်တွေကိုမလိုရသေးဘူးပေါ့နော်ဥပမာပြည်သူကိုပစိုးလန့်ပြရမှန်းနဲ့ပြည်သူကိုလေးလေးစားစားဆက်ဆက်နဲ့မပြူရွေးမလဲဆိုရင်ဒါရီကအရန်ကိုဒါလွယ်ကူတဲ့ဆုံးဖြတ်ချက်ပေါ့နော်ဒီအာသာကြီးပြောနေလို့ပေါ့ဝဲကမကောင်းဘူးအဖြုတ်လဲလိုက်လို့ပြောတဲ့လူကိုဝန်ကြီးခံမလားတေချာနားလဲတက်ကြွတဲ့လူဝန်ကြီးခံမလားဒါရီကအရန်ကိုလွယ်ကူတဲ့ decision လေးပါဒါပေမဲ့နောက်ပိုင်းမှာပေါ့အရန်ကိုတချို့ဆုံးဖြတ်ချက်ကခုလိုထင်တာမြင်တာမရှိတဲ့ဆုံးဖြတ်ချက်တွေကိုဆုံးဖြတ်ရမယ့်အချိန်ကြီးရောက်လာနိုင်ပါတယ်ပေါ့နော်ဥပမာခုလာမဲ့ election မှာဆွေးနွေးတော့မှာပေါ့အဲကျွန်တော်တို့အနေနဲ့မတ်တယောက်ကဒီမျိုးချစ်မျိုးဆောင်ဥပဒေကိုထောက်ခံမယ်ဒါပေမဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရတော့မထောက်ခံဘူးဆိုတဲ့သူနဲ့မျိုးချစ်ဥပဒေကိုတော့မထောက်ခံနိုင်ဘူးဒါပေမဲ့2008ဖွဲ့စည်းပုံဥပဒေကိုပြင်ဆင်ဖို့တော့ထောက်ခံမယ်ဆိုတဲ့လူမျိုးကိုဘယ်သူကိုရွေးမလဲဆိုတာမျိုးကြတော့တချို့လူတွေအနေနဲ့တော့ခက်ခဲတဲ့ဆုံးဖြတ်ချက်တွေဖြစ်လာနိုင်ကြအကြောင်းရှိပါတယ်ဆိုတော့ကိုယ်အနေနဲ့ဒီဝေဖန်ပိုင်းကြနိုင်တဲ့စိတ်ရှိဖို့လိုတယ်ဘယ်ရာကကိုယ်တိုင်းပြုတ်ပို့အရေးကြီးတယ်ကိုယ်တိုင်းပြုတ်ပို့တော့ပို့အရေးကြီးတယ်စရဖြစ်ပေါ့နော်ဆိုတော့ဆုံးဖြတ်ချက်တွေကပို့ပြီးတော့အရေးကြီးလာနိုင်ပါတယ်ပြောချင်တာတော့နော်ဒီလူတွေအနေနဲ့အထူးသဖြင့်လူငယ်တွေအနေနဲ့ဒီဝေဖန်ပိုင်းကြနိုင်တဲ့စိတ်ကိုရှိဖို့ပို့ပြီးတော့ critical thinking mindset ဖြစ်ဖို့အတွက်လိုအပ်တယ်လို့ယုံကြည်ပါတယ်အဲ့လိုဖြစ်ဖို့လည်းစူးစမ်းကြပါလို့တိုက်တွန်းချင်ပါ
ပတ်စင်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။